ကျန်းစီမြောက်ပိုင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာဟာမိတ်ရဲနှက်ကိုက်ဖွဲ့ပြီးကြာစီတိတိခါဟာပို့ပြီးဆိုးရွားကြေပြန့်လာနေပါတယ်။နှစ်ဖက်တိုက်ပွဲတွေကြာလာရှိုးနဲ့ကုခိုင်မျိုးကလူမှုကူညီကေစေးအဖွဲ့ကားတွေတိုက်ခိုက်တိုက်ခံခဲ့ရပြီးအဖွဲ့ကောင်းဆောင်တအူးတေဆုံးခဲ့တယ်လို့အဖွဲ့ဝင်၅ဦးထံမှနေထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီတိုင်တိုက်ခိုက်မှုဟာစ ိမ့်မီဘက်အထက်နမ်တွန်းရွာအနီးတိုက်ပွဲတွေဖြစ်နေတာကြောင့်ဒဏ်ရာရပြီးပိမ့်မီနေသူတွေကိုကူညီကယ်ဆယ်ဖို့တွားနေတဲ့လာရှိုးလူငယ်များလူမှုကူညီရေးအဖွဲ့ရဲ့ရင်ကားနှစ်စီးလက်နက်ကြီးတွေနဲ့ပစ်ခတ်ခံရပြီးအဖွဲ့ဥက္ကဋ္ဌကိုထိုးမြင့်တေဆုံးခဲ့တယ်လို့အဖွဲ့ဝင်၃ဦးလည်းတင်ရရခဲ့ပါတယ်။အခုလိုကယ်ဆယ်ရေးကားတွေကိုပစ်ခတ်ခဲ့တဲ့အဖွဲ့ဟာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဘွဲ့ကဖြစ်ပြီးအရက်သားတွေကိုပစ်ခတ်တဲ့လုပ်ရဟာမှားရင်ကြောင်းဒုတိယကားမှလိုက်ပါလာခဲ့တဲ့လူမှုကူညီရေးအဖွဲ့ဝင်ကိုအောင်ကျော်ဦးကဗီဒီယိုကိုပြောပါတယ်။
ကျွန်တော်ဒီလူမှုကူညီအတွင်းဆိုတာဘယ်တော့ဘယ်တက်မလာတဲ့လက်ရဲ့အလုပ်တွေကိုကျွန်တော်အဲ့လိုပစ်ခတ်ရတာမကောင်းဘူးပေါ့။ဒီကဲဆိုတော့ဒီလိုကျွန်တော်လူမှုပြင်ကားကိုပြစ်ခွင့်ရရှိဆိုတော့တို့တည်ပြီးသားပဲ
ဥက္ကဋ္ဌကခုနာရေးတော့ဘယ်လိုပြင်ဆင်ထားလဲ
ပြီးတော့ဒီလေကားလိုက်ရနေပြီးတော့ကျွန်တော်မချိုးပြီးသားပဲ
လက်နဲ့ကြည့်တဲ့အကြောင်းတည်သွားတဲ့အတွက်ကိုအစိုးရဘက်ကရောတမရဘက်ကရောတို့တက်ဆိုင်ရဘက်ကရောဘာတွေလာပြီးတော့လုပ်ပေးသေးလဲရှင
်ဘာမှမလုပ်သေးဘူးမလာလည်းမကြည့်ဘူးလက်နဲ့ကြားပါလာတယ်လို့ပြောတာပဲ
လာဆုံးမျိုးတဝိုင်းနာရွာတွေကစစ်ပေးဒုက္ခတွေတထောင်ပြီးပါမန်ဆူရှမ်းဖုန်ကြီးကျောင်းမှာလာရောက်ခိုလုံနေကြရတယ်လို့လည်းကိုအောင်ကျော်ဦးကဆိုပါတယ်။လာရှုံမြို့မှာလည်းအခြေအနေတွေစိုးရိမ်နေရတယ်လို့ပြောပါတယ
်။လူတွေကတော့အလဲကြီးလာကြတယ်။ဒီတစ်ခါတော့အမတော်လေးကိုစိုးရိမ်ကြပေါင်းတယ်ကြ။အဲ့ဒီလိုဆိုတော့ဒီကလည်းလည်းဆိုင်းနေတယ်ပိုချိုးပြေးတယ်။စစ်ကူလာလို့မရအောင်တကယ်ကိုဆက်သွားပြီ
။အဲ့မှာလုံလုံရေးယူထားတဲ့ဒီမြမစစ်တပ်ကရောသူတို့ရဲ့အခြေအနေကဘယ်လိုမျိုးလဲ
။သူတို့ကတော့လည်းလူတွေပြင်းနေတယ်ဒီလူတွေကတော့တိတ်ပလဲလောက်ကြီးရ။လာရှုံမြို့ဆမိုင်းလိုင်းကြီးမှာသူတို့ကဒီအဓိကဆွဲမိုင်းကြီးထောင်တာ။
လာရှိုးနဲ့မိုင်40ကျော်အကွာမှာရှိနေတဲ့ကုတ်ခိုင်မြို့မှာမနေ့ညနေကလူမှုကူညီရေးအဖွဲ့လူနာတင်ကားတွေအပြစ်ခံရတဲ့အခြေအနေကိုလည်းကိုအောင်ကျော်ဦးကအခုလိုပြောပြပါတယ်
။စစ်တပ်ကလည်းအပြစ်ကြီးတောက်တာပေါ့နော်။ဒီတရားပိုင်အဖြစ်ရကတော့ပြောကြပြီးကူညီထိုင်ရတယ်သူတို့ကတော့တော့တာ။စစ်တပ်ပိုင်ကသူတို့အဲ့ဒါခါးဆဲလာလိုက်တာ။အဲ့မှာသူတို့တောင်းလာပြီးတော့ပေါ့နော်အဓိကတရားရတဲ့လူနာတွေကလည်းအကြီးကျယ်လာတာအဲ့ဒါကြောင့်တော့တွားတာပေါ့။ဒါနဲ့လည်းအပြစ်ကြီးတော့မောင်းကြည့်လာတာပေါ့။ကားကြီးလည်းပန်နေကွဲလာတယ်။အဲ့ဒီအလူကြီးအတင်းသားနေရာကတန်းရလာတယ
်။အေးအေးရခိုင်တပ်ဖွဲ့တအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့ဟာဩဂုတ်လ15ရက်နေ့ကပြည်ဦးလွင်ကတပ်မတော်နီးပညာတက်သူနောင်ချုံမြို့အထက်ပြည်ဦးလွင်တိုးဂိတ်နောင်ချုံဂုတ်တွင်းတားနဲ့ရဲစခန်းကြောင်မဲအထက်နောင်ချုံတိုးဂိတ်မူးယစ်စေဝါစစ်စေးရေးကိန်းနဲ့နေမြေကန်တည်ရင်းဌာနချုပ်စတဲ့စုစုပေါင်း9နေရာကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ရမှာအရာရှိစစ်သည်9ယောက်ကြာဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြာဆုံးတယ်လို့ဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့ရဲ့တိုက်ခိုက်မှုတွေဟာတိုင်းသားနေပြည်တော်မှာတပ်မတော်ရဲ့ထိုးစစ်ဆင်မှုတွေဆက်ပြီးဖြစ်နေတဲ့အတွက်ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့တိုက်ခိုက်တာဖြစ်တယ်လို့သတင်းမီဒီယာတွေကတုံ့ပြန်ပြောဆိုထားပါတယ်ရှင်။